လုံခဲ့တဲ့နှစ်နှစ်နိုဝင်ဘာလထဲမှာလက်ပတောင်းတောင်ကျင်းဒီစီမံကိန်းရပ်ဆိုင်ပေးဖို့ဆန္ဒပြတဲ့သူတွေကိုရဲကနေပြီးတော့အကြမ်းဖက်ဖြိုခွင်းမှုမှာဒဏ်ရာအများဆုံးရခဲ့တဲ့တန်ဃာတော်နှစ်ပါးကပြည်ထရေးဝင်ကြီးနဲ့ရဲချုပ်တို့ကိုတရားစွဲဆိုခဲ့ပါတယ်။အခုလိုမျိုးတရားစွဲဆိုမှုနဲ့ပတ်သက်ပြီးအစိုးရအာဏာပိုင်ရဲ့ကင်တွယ်မှုကနေဂုံတိုက်ခါရှိတဲ့အစိုးရတရားဟုတ်မဟုတ်သက်သေပြနိုင်တယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကပြောပါတယ်။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်။
လက်ပတောင်းကျင်းနီစီမံကိန်းအတွက်ဆန္ဒပြသူတွေကို2012ခုနှစ်နိုဝင်ဘာလ29ရက်နေ့ကရဲကအကြမ်းဖက်ဖြိုခွဲခဲ့တာနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုတန်ဃာတော်နှစ်ပါးကတရားဆွဲဆိုခဲ့တယ်လို့ဒီဖြိုခွဲမှုမှာအများဆုံးဒဏ်ရာရခဲ့တယ်ဆရာတော်ဦးတိတ်ခညာနာကပြောပါတယ
်။အဓိကအနေနဲ့ဒီစိတ်ကိုဖြိုခွဲတယ်လို့စင်ညာတယ်နော်ဒီကိန်းဝင်ကြီးကတော့ဒီလိုဒီကတာပဲဆက်လက်ရင်းနှီးပြီးတော့ဆက်လက်ဆီလောတဲ့ဒီလိုမျိုးကိုရခိုင်နည်းနဲ့အမြတ်ချက်ပြီးတော့ပြောတာပေါ့နော်။အဲဒါရှိလဲဆိုတော့အခုနေရောက်တာကနှစ်ပါးအပြီးကျပြဲရင်းနှီးပြလိုက်ဒိဋ္ဌဉာဏ်ရရင်ဒီနေ့အတော့ဒီလဲအပိုင်းတစ်ပိုင်းရောက်တော့ဦးတိတ်ကြရင်ဒီနှစ်ပါးတော့အဓိကစာမျိုးကတော့ဆင်းရပါ့။ဒီနည်းလမ်းကလည်းတော့ညာလုံးအကြည့်တော့လေဒီလိုဒီချိန်မျိုးအခုဒီအပိုင်းတွေကလည်းဒီစာတင်စာစောစာပြင်းပြင်းနေရရတော့ဒီလိုလေရပိုင်းမှာပြရမယ်ဒီလိုဒီလိုဒီနေ့မှာလေဒါကြီးဒါဒီလိုနဲ့ပါတော့ဒီကစားပြီးတော့တော်တော်ကြီးတော့ပြလာ
အဲ့ဒီအချိန်ကလက်ဘရောင်းဆန္ဒပြမှုကို Phosphorus မီးလောင်ပုံသုံးပြီးဖြိုခွဲခဲ့တဲ့အတွက်ဒဏ်ရာရသူတန်းကအပတရားကြုံရှိခဲ့တာပါခန္ဓာကိုယ်ရဲ့60ရာနှုန်းကျော်မီးတင်ဒဏ်ရာရခဲ့တဲ့ဆရာတော်ဦးတိတ်ခါကိုအဲ့ဒီအချိန်ကဘန်ကောက်ကိုပို့ဆေးကုသပေးတော့ကအထက်တာဝန်ရှိသူတွေလာရောက်ခဲ့ပေမဲ့နောက်ပိုင်းမှာဆက်သွယ်မှုမရှိတော့သလိုအခုထိအပြစ်ရှိသူတွေကိုအရေးယူတာမျိုးမရှိသေးတဲ့အတွက်အခုလိုတရားဆွဲဆိုရတာဖြစ်ပြီးတာဝန်ရှိသူတွေရဲ့တာဝန်မဲ့လုပ်ရက်အတွက်ကိုယ်တိုင်ခံစားရသူအနေနဲ့တက်တည်ပြခြင်းနဲ့လို့လည်းပြောပါတယ
်။ကိုယ်တိုင်ခံစားကြရတာလေကိုယ်တိုင်ရဲ့ဘဝဒီကြကြရင်းနဲ့သင်တန်းတွေရဲ့ရည်စွယ်မှုတွေအဖြစ်ကိုတောင်းလို့နော်ဘဝချင်းတွေဒီလိုဝင်နေကြတယ်ကိုယ်တိုင်ကြီးရောက်နေရတယ်ကဒီအရေးတည်ပြပြရတာဒီလိုဒီခေါ်လာဒီမှာရှိတယ်ဒီလိုကြာရရေးတဲ့ဒါရောဆက်စည်းနေတယ်လေ
ပြည်ရေးဝင်ကြီးနဲ့ရဲချုပ်ကိုတရားဆွဲဆိုနိုင်မှုအတွက်သမရထံမှာခွင့်ပြုမိတောင်းခံဖို့လိုပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရတရားဟာတရားဆွဲခွင့်ရှိတယ်လို့တရားဆွဲခံခွင့်လည်းရှိတာမို့ဒီမှုနဲ့ပတ်သက်တဲ့ဆောင်ရွက်မှုတွေကိုကြည့်ပြီးအုပ်ချုပ်တဲ့အစိုးရတရားဟာဂုဏ်သိက္ခာရှိမရှိသတ်မှတ်နိုင်တယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေကြီးဦးသိန်းတန်းဦးကပြောပါတယ်
။ဒီလိုကောင်းနဲ့ပြောရရင်သူတရားဆွဲမယ်ဆိုတော့တရားဒဏ်ဝင်ရှိတဲ့ဒီလိုမျိုးဝင်ကြီးနဲ့ရဲချုပ်ကဒီလိုဝင်တဲ့နေဖြစ်ပါတယ်။ဒီလိုဝင်တဲ့တရားဆွဲမယ်ဆိုတော့ကျွန်တော်ခုနေတောင်းရတယ်ကဗင်္ဂနောသမရစီပေါ့နော်။အဲဒီမှာတရားဆွဲခွင့်တောင်းရတယ်။အဲဒီတရားဆွဲမယ်နဲ့ဒီအမှုဖွင့်ရတာပေါ့ဗျာ။ဒီဟာကဒီဘလောက်ခုရေးစားလိုက်တာလဲဆိုတာဒီတစ်ခါပေါ်ကြည့်ရပါတယ်။ဒီ2012ခုနှစ်လိုဖြစ်ခဲ့တာတန်ခါအပားတရားတော်ဆရာရဆိုအရှင်းရှင်းလေးလေးပြပါပဲ။သမရကြီးဆက်ပြီးတဲ့ဒေါအောင်ဆန်းစုကြီးရဲ့အချိန်ကရရတယ်ပဲ။ဒီလိုတရားရတာတရားရဲတပ်ဖွဲ့ကလုံလုံလုံနေနေမလုပ်ခဲ့ဘူးဆိုတာမျိုးပေါ်တာပေါ့ဗျာ။ကားကြီးရရည်ရွယ်ပါတော့ပြည့်လွတ်တွင်ပြီးလို့ပြောရပါခင်ဗျာ
တရားဆွဲဆိုနိုင်မှုအတွက်ပထမဆုံးရဲစခန်းမှာအမှုဖွင့်တိုင်ကြားခဲ့ပေမဲ့အခုအမှုကိုလက်မခံသလိုအလားတူတခြားမှုတွေကိုလည်းလက်ခံတာမတွေ့ရကြောင်းနဲ့အခုလိုမတရားခံနေရသူတွေအတွက်ဒီတိုင်းငုံမခံနေပဲအမှန်တရားပေါ်အောင်လှုပ်ဆောင်လာကြစေဖို့အတွက်အခုလိုတရားဆွဲဆိုခဲ့တာလို့လည်းဆရာတော်ဦးတိတ်ခါကပြောပါတယ်။ဒါကြီ
းကဒီကိစ္စကဒီလိုလက်မခံတာကိုတိုင်းနေကြောင်းဒီကိစ္စကဒီအမှုဖွင့်တာတွေကိုလေကျန်နေရတယ်လို့ဆိုတယ်။ဒါဝင်တခြားပြည်တွေလည်းသိရနေပြီးတော့တံပြနေတယ်ဒီလိုမျိုးလုပ်တာ။ဒီလိုပုံလေးရတာလေဆိုတာပြတာ။ဒီလိုလုပ်ရတယ်မတိုင်းမမပြမျိုးကမျိုးခက်ကြတယ်။ဒီလိုကြောင်းကြီးခံရရတာမျိုးရှိတယ်လေ။ဒီလိုနဲ့ဒါကဘာလို့အင်းနဲ့ရှားရတယ်
။လက်ပတော်ကျင်းနီစီမံကိန်းကိုဆန္ဒပြသူတွေကိုလည်းစီမံကိန်းအကောင့်ထဲပေါ်နေတဲ့မြမဝမ်ပေါင်းကုမ္ပဏီနဲ့မြမစီးပွားရေးဥပိုင် Limited ကုမ္ပဏီတို့ကလည်းပြန်လည်တရားဆွဲဆိုမှုတွေလုပ်နေပါတယ်။